အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ကြံဖမ်းမြို့တွေကိုတရားမဝင်ခိုးဝင်လာတဲ့အရင်ဂျာမိတ်ကလေးရှိဦးကိုဖမ်းဆီးမိလိုက်ကြောင်းမီဇိုရမ်ရဲတပ်ဖွဲ့ကဗိုလ်ထုနေမှာပြောပါတယ်ဒါဟာလွန်ခဲ့တဲ့2လလောက်ကအလားတူခိုးဝင်လာတဲ့အရင်ဂျာမျိုးသမီးရှိဦးကိုဖမ်းဆီးမိပြီးတဲ့နောက်မှာထပ်မံဖမ်းမိတာလည်းဖြစ်ပါတယ်သူတို့ကိုလူမောင်ခုကုသူတွေကခေါ်လာတာလို့တန်မြန်ရှိခံထားရတဲ့အဲ့ဒီအမျိုးသမီးငယ်ရှိဦးကိုမြို့တော်အိုက်ဇောနဲ့ကီလိုမီတာ130လောက်အကွာတုံကလန်းရွာမှာဖမ်းမိလိုက်တာဖြစ်ကြောင်းမီဇိုရမ်ပြည်နယ်မြောက်ပိုင်းဒေသဆိုင်ရာဒုတိယရဲမင်းကြီးလာလပြထန်းကကျန်တဲ့ကပြောပါတယ်အသက်15နှစ်ကနေ16နှစ်ကြာရှိတဲ့ဒီမင်းကလေးငယ်တွေကိုလူမောင်ခိုကုသူတွေကဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကနေဖမ်းဆီးခေါ်ဆောင်ပြီးမြန်မာနိုင်ငံကတဆင့်တင်သွင်းလာတာလို့ယူဆရကြောင်းတာဝန်ရှိသူတွေကပြောပါတယ်သူတို့မှာတရားဝင်နိုင်ငံကုလက်မှမပါကြသလိုသူတို့အနေနဲ့ဟိန္ဒီဘာသာစကားအပါအဝင်တခြားဘယ်ဘာသာစကားမှမတတ်ကြဘူးလို့လည်းဆိုပါတယ်သူတို့ကိုရုံးထုတ်စစ်ဆေးပြီးမီဇိုရမ်ပြည်နယ်မှာလက်တလောချွတ်နှောင်ထားပါတယ်ပြီးခဲ့တဲ့ April 23ရက်နေ့တုန်းကလည်းအသက်16နှစ်ကနေ22နှစ်အကြားရိုဟင်ဂျာအမျိုးသမီးရှိဦးကိုမီဇိုရမ်ပြည်နယ်နဲ့အာတန်ပြည်နယ်အကြားဗိုင်းလန့်တဲ့ကျေးရွာမှာဖမ်းဆီးရမိခဲ့ပါတယ်သူတို့ကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ကုတူပါလောင်ရိုဟင်ဂျာဒုက္ခသည်စခန်းကနေလူမောင်ခိုကုသူတွေကဖမ်းဆီးခေါ်ဆောင်လာတာလို့ဆိုပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ဒီကြောပြန်အကြမ်းဖက်မှုတွေကြောင့်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာ8,000လောက်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခံမှန်းပြောဆိုကြပါတယ်။မြန်မာအစိုးရကတော့သူတို့ကိုရိုဟင်ဂျာလို့ခေါ်ဆိုသုံးနှုန်းတာကိုလက်မခံပေမဲ့ဒီလူတွေနေရာပြောင်းနေရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။